Welcome to the Voice of America in Burmese.
ဘီယံဘောင်ခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်မေလ13ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့American ASEAN ထိပ်သီးဆွေးနွေးပွဲကိုတော့ Washington မှာနှစ်ရက်ကြာကျင်းပနေပြီးတော့ American သမ္မတ Joe Biden ဟာ ASEAN ခေါင်းဆောင်တွေကိုမနေ့ကအိမ်ပြီးတော့မှတွေ့ဆုံခဲ့ပါတယ်။ American ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီ Sherman ဟာ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်နဲ့ကိုယ်စားလှယ်အဖွဲ့ကိုမနေ့ကတွေ့ဆုံခဲ့ပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှနားဆင်ရမယ့်အထဲမှာတော့American အစိုးရထိပ်တန်းတာဝန်ရှိသူတွေက NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်အဖွဲ့ကို Washington မှာတွေ့ဆုံခဲ့တဲ့အပေါ်မြန်မာစစ်ကောင်စီဘက်ကဘယ်လိုထုတ်ပြန်လိုက်ပါသလဲ
။ဒီလိုအကြမ်းဖက်အဖွဲ့အစည်းကိုဟောနော်ခမာမှာအကြမ်းဖက်လုပ်ရတွေကိုစန့်ကျင်ပါတယ်ဆိုတဲ့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ဒါဒီ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဝါရှင်တန်မှာကျင်းပနေတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ဒီပေါ်မှာသုံးသပ်ချက်နဲ့အတူစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုပို့အုပ်မျိုးသား Federal Council ကဘာတွေတိုက်တွန်းလိုက်တယ်လဲဆိုတာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းနဲ့မတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုဝင်းမင်းတို့တလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American ASEAN ထိပ်သီးအစည်းအဝေးအတွက်မှာကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တွေကိုအဓိကဦးစားပေးဆွေးနွေးကြတာဟာလူခွင့်ချိုးဖောက်မှုတွေကိုအရေးမကြီးသလိုမျိုးဖြစ်ပေတာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွင့်အဖွဲ့တွေကသတိပေးပြောဆိုနေပါတယ်။အခု American ASEAN ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတော့အချိန်ကြာကြီးကြံနေမဲ့ပုံရိပ်တစ်ခုကတော့သမ္မတ Joe Biden ဟာအာရှရဲ့လူခွင့်ချိုးဖောက်သူတွေနဲ့အတူရှင်ပြီးတော့ရပ်နေခဲ့တယ်ဆိုတာပါ။ Cambodia, Vietnam နဲ့အခြားဒေသတွေကအဲ့ဒီလူခွင့်ချိုးဖောက်မှုတွေရော့ပါသွားအောင်လို့သမ္မတ Joe Biden အနေနဲ့တနည်းနည်းပဲဖြစ်စီတောင်းဆိုတာမျိုးဖြစ်စီလုပ်နိုင်ပေမဲ့အခုထိမတွေ့ရသေးပါဘူးဆိုပြီးတော့လူခွင့်ဆောင်ကြည့်လေးလာရဲ့အဖွဲ့ Washington ရုံးကဒါရိုက်တာ Sarah Jager က view ကိုပြောဆိုသွားတာ
ပါ One of the lasting images of this US ASEAN summit is going to
ASEAN နိုင်ငံတွေနဲ့လက်တွဲဖက်ဆက်ဆံရေးခိုင်မာလာဖို့နဲ့ Indo-Pacific ဒေသတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုအင်အားချိန်ဝင်ရှာညှိဖို့ American ပြည်အောင်စုကတော့အဓိဋ္ဌာန်ဆောင်နေပါတယ်ဒီသာတွင်လူညုံရေးကိစ္စတွေအပြင်ကုန်သွယ်ရေးနဲ့ယူကရိန်းအရေးကိစ္စတွေကဆွေးနွေးပွဲအစီအစဉ်တွေကိုအဓိကလွှမ်းမိုးနေပါတယ်။ဒါကြောင့်လည်းဒီသာတွင်လူခွင့်ရေးအခြေအနေကိုမျက်ကွယ်ပြုမှာဒီမိုကရေစီရေးအတွက်ဆွေးနွေးမှုတစ်ခုခုဖြစ်မှာကိုလူခွင့်ရေးဆောင်ကြည့်ရေးဖွဲ့တွေကသတိပေးပြောဆိုနေကြတာပါ။မေလ12ရက်နဲ့13ရက်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးပထမနေ့မနေ့ကတော့အာဆီယံအရှိတောင်အရှနိုင်ငံတွေကခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအိမ်ပြီးတော့မှလက်ခံတွေ့ဆုံပါတယ်။American ပြောင်းစုအနေနဲ့ Ukraine ကို Russia ကကျူးကျော်တဲ့စစ်ပွဲကိုဦးစားပေးထောက်ပံ့နေတဲ့အချိန်နဲ့မှာပဲဒီစည်းဝေးပွဲကနေပြီးတော့ American အနေနဲ့ Asia Pacific ဒေသကိုအာရုံစိုက်မှုရော့မသွားဘူးဆိုတာကိုပြတဲ့စည်းဝေးဖြစ်နေ American ရာရှိတွေကပြောဆိုထားကြပါတယ်။ဒီထိပ်သီးစည်းဝေးပွဲမှာတော့ ASEAN နိုင်ငံ၁၀နိုင်ငံတွေက၈နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ပြီးတော့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံကကိုယ်စားလှယ်တွေကတော့ပါဝင်ခြင်းမရှိပါဘူး။အရှိတောင်အရှဒေသတွင်းနိုင်ငံတွေရဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြစ်ရေးဒီကြောင်းသွာလာရေးအများပြည်သူကြမ်းမာရေးနဲ့အခြေခံစောက်အုံတွေအတွက်အမေရိကန်ဒေါ်လာတန်150ကျော်သုံးဆဖို့သမ္မတအိမ်ပြည်တော်ကကတိပေးကြေညာထားပါတယ်။အမေရိကန်ပြည်တော်စုနဲ့အာဆီယံနိုင်ငံတွေစနစ်ဘက်ဖြစ်လာတဲ့45နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အိမ်ပြည်တော်မှာခုလိုတွေ့ဆုံကြတာပါ။မနေ့ကအမေရိကန်လွှတ်တော်ကိုအာဆီယံခေါင်းဆောင်တွေတွားရောက်ကြပါတယ်။ဒီကနေ့တောက်ကြနေ့အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌဌာနမှာစနစ်ဘက်တွေကိုဆက်ပြီးတော့ကျင်းပဖို့စီစဉ်ထားပါတယ်။American ASEAN ထိပ်သီးအစည်းအဝေးဟာ ASEAN နိုင်ငံတွေနဲ့လက်တွဲပဲ့အဖြစ်ရပ်တည်တဲ့ဆက်ဆံရေးခိုင်မာမှုကိုထင်ဟပ်တဲ့အစည်းအဝေးဖြစ်တယ်လို့ပဲ။ ASEAN ပစိဖိတ်ရေးကိစ္စတွေပြင် Ukraine ကို Russia ကကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်လို့လည်းမဖြစ်မနေဆွေးနွေးကြမယ်ကြောင်း American သမ္မတကအင်ပီရိုကိုပြောဆိုပါရတယ်။ ASEAN ထိပ်သီးအစည်းအဝေးမှာ Ukraine ကိစ္စကအဓိကပေါ်ဝင်မဲ့အကြောင်းအရာဖြစ်ပါတယ်။နောက်ဆုံးကြေညာချက်ကတော့24နာရီတွင်တော့အပြစ်သက်ထုတ်ပြန်နိုင်မယ်မမျှော်လင့်သေးဘူးဆိုပြီးတော့အင်ပီရိုပြောခွင့်ရ Jamsaki ကမနေ့ကသတင်းစာရှင်းလင်းပွဲအတွက်မှာ VOA အမိကိုပြန်လည်ဖြေကြားတာပါ။
So on the ASEAN summit Ukraine will absolutely be on the agenda in terms of what the final communique will look like I don't expect it will be
အပြန်အလှန်ဆွေးနွေးပြောဆိုစရာတွေရှိနေစေဖြစ်ပြီးတော့ Ukraine ပေါ်မှာ Russia ရဲ့ကြီးကြောက်မှုကိုစန့်ကျင်တဲ့နေရာမှာ ASEAN ခေါင်းဆောင်တွေရဲ့ပါဝင်မှုကရေးကြီးပါတယ်လို့အင်ပီရိုပြောခွင့်ရသူကပြောပါတယ် အာဆီယံ၈တောင်အရှနိုင်ငံတွေထဲမှာတမိုင်းကြောင်းအရရုရှားနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတွေရှိတယ်လို့ပဲတနိုင်ငံနဲ့တနိုင်ငံရည်တည်ချက်မတူတာကိုအမေရိကန်အစိုးရယာရှိတွေကလက်ခံပြောဆိုပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံရဲ့ကျူးကျော်မှုကိုတညီတညွတ်ထဲရည်တည်ဆန့်ကျင်နေအောင်လို့အာဆီယံခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနအတိုင်ပင်ခံဒရက်ရှော်လစ်ကပြီးခဲ့တဲ့ရက်ပိုင်းအတွက်မှာ VOA နဲ့သီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါတယ်။ယူကရိန်းရေးပြင်အာရှပစိဖိတ်ဒေသကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တွေနောက်အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းသွားလာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြမယ်အကြောင်းအမေရိကန်ယာရှိတွေကပြောဆိုထားပါတယ်။အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝန်ဒီရှာမန်ဟာ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်နဲ့ဝါရှင်တန် DC မှာမေလ12ရက်နေ့မနေ့ပိုင်းကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဖိနှိပ်ခံရတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီသွားမယ်ဆိုတာကိုထားလောင်းပြောဆိုပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြောင်းအောင်နိုင်ဖို့ညီညွတ်စွာကြိုးပမ်းနေကြသူအားလုံးကိုဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့လည်းကတိပြုပြောခဲ့ပါရယ်။မြန်မာနိုင်ငံချက်တဲကိုညီညွတ်ညံ့တဲ့အဖြစ်ရှာနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံပါဝင်အခြားမိတ်ဖက်နိုင်ငံတွေနဲ့အတူညီညီကပ်ကပ်လက်တွဲဆောင်ရမယ်လို့ဆိုပါရယ်။ဒါအပြင်လူသားချင်းစာနာမှုအချက်တဲကြုံလာစေတဲ့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုရှုံချသလိုပဲအကူအညီတွေလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာကူညီမှုအထောက်အပံ့တွေခွင့်ပြုဖို့လည်းဒုတိယနိုင်ငံကြီးဝန်ကြီးကတောင်းဆိုခဲ့ပါရယ်။NUG နိုင်ငံကြီးဝန်ကြီးဒေါ်စင်မောင်ဟာဒီအမေရိကန်သမ္မတရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာဒါရိုက်တာရော့ဒ်ဘာချွန်စကီနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအချိန်နဲ့တိုက်ဆိုင်ပြီးရောက်ရှိနေတဲ့ NUG နိုင်ငံကြီးဝန်ကြီးဟာအမေရိကန်ဆူရကြီးတန်းအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲအမေရိကန်လွှတ်တော်ပိုင်းကလွှတ်တော်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။မလေးရှားနိုင်ငံကြီးဝန်ကြီးနဲ့ဝါရှင်တန် DC မှာပဲအခုလာမယ့်စနေနေ့မှာတွေ့ဆုံဖို့ရှိပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့တောက်ကြညထိတ်တန့်ရောက်တဲ့တွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ယူကရိန်းနိုင်ငံကီဖ်မြို့တော်မှာစစ်ရာဇမှုခုံရုံးစတင်လိုက်ပြီးပထမဆုံးအနေနဲ့ရုရှားတပ်ဖွဲ့ဝင်တူကိုကြားနာစစ်ဆေးနေပါတယ်။ယူကရိန်းကိုရုရှားကချီကျော်စစ်ဖြစ်လာပြီးပထမဆုံးကြားနာစစ်ဆေးတဲ့စစ်ရာဇမှုခုံရုံးမှာဒီရဇဝတ်ခုံရုံးမှာတော့အသက်62နှစ်အရွယ်လူတူးကိုဥကောင်းကိုတနက်နဲ့ပြစ်ဒဏ်မှုဆွဲခြင်းနဲ့အသက်22နှစ်အရွယ်ရုရှားတပ်ချက်ဘတ်မင်ရှက်ရှင်မရင်းကိုကြားနာစစ်ဆေးနေတာပါယူကရိန်းစစ်ပွဲဆက်ဆခြင်းပထမသတင်းပတ်ထဲနိုင်ငံရှေ့မြောက်ပိုင်းချူပါခိဖကာရွာထဲမှာအခုလိုအသက်ကြီးသူတူကိုပြစ်ဒဏ်ခဲမှုအတွက်ရုရှားတင်ကားတပ်ဖွဲ့ဝင်ရှက်ရှင်မရင်းကိုစတင်ကြားနာတဲ့ဒီခုံရုံးမှာသတင်းတောက်တွေပြည့်သွားခဲ့ပါတယ်အပြည့်ရှိချောင်းဆုံးဖြတ်လာရင်တော့ရှက်ရှင်မရင်းအနေနဲ့ယူကရိန်းနိုင်ငံရဲ့စစ်ပွဲတွင်ရာဇဝတ်ပြမှုဥပဒေစည်းမျဉ်းတွေအရ6တန်းတစ်သက်တစ်ကျွန်းအထိချခံရနိုင်ပါတယ်အချိန်ထဲမှာတော့အမေရိကန်ကနေယူကရိန်းကိုကူညီပေးဖို့လွှတ်တော်ကဆုံးဖြတ်လိုက်တဲ့အမေရိကန်ဒေါ်လာဘီလီယံ40ကိုနှောင့်နှေးအောင်တိုက်ခံ Republican အထက်လွှတ်တော်မှတချို့ကလှုပ်ဆောင်နေပါတယ်။ American ထက်လွှတ်တော်မှ Ron Paul ကအမေရိကန်စီးပွားပြတ်ခတ်မှုယူကရိန်းကိုမကယ်တင်နိုင်ပါဘူးလို့ပြောခဲ့ပြီးမှအထက်လွှတ်တော်ကနေဒီအကူအညီပေးရေးဥပဒေမူကြမ်းတည်ပြဖို့ရှိနေတာကိုနောက်တစ်ပတ်ရွှေ့ထားရပါတယ်ခင်ဗျာ။ Slovenia နိုင်ငံမှာတော့ပြင်းထန်တဲ့ဓာတုပစ္စည်းဆက်ယုံပောက်ကွဲမှုဖြစ်ပြီးသိဆုံးသူ6ဦးရှိလာနေပါပြီ။ဆလိုဗေးနီးယားနိုင်ငံမှာ1992ခုနှစ်မှာလွတ်လပ်ရပြီးကတည်းကအဆိုးအဝါဆုံးလို့သတ်မှတ်ထားတဲ့မနေ့ကပောက်ကွဲမှုကြောင့်အရင်9ဦးသေဆုံးခဲ့ပြီးဒီနေ့ဒဏ်ရာရသူ2ဦးထပ်သေဆုံးသွားခဲ့ရတာပါ။မြို့တော်လာချိုပေဂျာနာရဲ့အရှိတောင်ဘက်မိုင်40ခန့်ဝန်းကျင်ဝေရှိနိုင်ငံတောင်ပိုင်းကိုဆစ်မြို့ကအလုသမား200ကျော်ရှိတဲ့ဆက်ယုံပောက်ကွဲမှုတွေနောက်ထပ်ဒဏ်ရာရသူ9ဦးတည်းက2ဦးပြင်းထန်မိလောင်ဒဏ်ရာတွေနဲ့ဆက်ယုံတက်နေရဆဲပါ။စီမံမှုမှားယွင်းချက်ကြောင့်ဖြစ်ရတဲ့အခုပောက်ကွဲမှုကပြင်းထန်လာတာကြောင့်ဒဏ်ရပြင်းထန်ခဲ့သူ2ဦးထိဆေးရုံရောက်ပြီးမှတည်ဆုံခဲ့ရတာလို့မလမင်းဆက်ယုံအထွေထွေမန်နေဂျာဆရာကိုစတက်ဖနစ်ကဆိုပေမဲ့အတိအကျကိုတော့စုံစမ်းဆဲလို့ဆိုပါတယ်။ပောက်ကွဲမှုဖြစ်ဖြစ်ချင်းဒီဆက်ယုံတဝိုက်ကဒေသခံတွေအနေနဲ့ဆက်ယုံနယ်မီတာ900အထွေမသွားလာကြပဲကိုယ့်အိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားခဲ့ပေမဲ့ပတ်ဝန်းကျင်ညဉ့်ညက်မှုမတွေ့တော့တာကြောင့်ဒီမိန့်ကိုမနေ့ညပိုင်းမှာရှုပ်သိမ်းခဲ့ပါတယ်ခင်ဗျ။ချီလီနိုင်ငံမှာတော့မေဒီအလုံသမားနေဆန္ဒပြပွဲသတင်းယူခဲ့စဉ်အပြစ်ခံခဲ့ရတဲ့သတင်းထောင်မင်းကတည်ဆုံသွားခဲ့ရပါတယ်။ချီလီသမ္မတဂက်ဘရီယယ်ဘော်ရစ်ကတော့တည်ဆုံခဲ့ရတဲ့သတင်းထောင်အမျိုးသမီးကိုပြစ်ခဲ့သူတွေတရားဥပဒေအောက်ကလွတ်မှာမဟုတ်ပဲရအောင်ဖော်ထုတ်ရေးယူသွားမယ်လို့ကတိပြုလိုက်ပါတယ်။ ချီလီအာနာရှင်ပြည်တော်ရှိအုပ်ချုပ်မှုနောက်ပိုင်းတရင်ယူစေပထမဆုံးတည်တပ်ခံရတဲ့အသက်30အရွယ်ဖရန်စစ်ကာဆန်ဒိုဘဲဟာမြို့တော်ဆန်ဒီယာဂိုဆန္ဒပြပွဲနဲ့ရုံးရင်ဆက်ဖြတ်ဖြစ်ချိန်လူတစုလက်ချက်နဲ့ခေါင်းကိုမှန်သွားခဲ့တယ်လို့သူ့သတင်းဌာနကထုတ်ပြန်လိုက်ပါတယ်။အုံနောက်သွေးရစိတ်မှုနဲ့တည်ဆုံသွားရကြောင်းရေးပေါ်ဌာနအကြီးအကဲပြောခဲ့တာကိုလည်းသတင်းတော်ဆန်ဒိုဘဲအလုပ်လုပ်ခဲ့တဲ့ Channel 3 Dela Pistoria သတင်းဌာနကအင်တာနက်ဝက်ဘ်ဆိုက်ကြီးညာမှာဖော်ပြထားပါတယ်။သတင်းတော်ဆန်ဒိုဘဲအနေနဲ့အလုံးကိုစွန့်ခွာသွားခဲ့တာမဟုတ်ပဲအသက်ခံလိုက်ရတာဖြစ်တဲ့အမှန်တရားပေါ်ထုတ်နိုင်ရေးလုံနိုင်တာဆက်လို့ရင်သူ့ကိုသတိရနေကြမှာပါလို့ဒီအင်တာနက်သတင်းဌာနကြီးညာချက်မှာဖော်ပြထားပါတယ်။တပြေချိုကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအဝေးကကိုဗစ်ကမ္ဘာ့ကပ်ရောဂါလွန်မြောက်ပြီလို့ထင်ရင်မှားသွားလိမ့်မယ်လို့သတိပေးလိုက်ပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ဖြစ်နှုန်းနဲ့သေနှုန်းတွေအခုကျဆင်းလာပေမဲ့ဒီကမ္ဘာ့ကပ်ရောဂါကနေလွန်မြောက်ပြီလို့အထင်မမှားကြဖို့တရွေးချုံညင်ကြေးမှုချုပ် Tedros Adhanom ကအမေရိကန်ဥဆောင်ကျင်းပပေးတဲ့ကမ္ဘာ့ကိုဗစ်ထိပ်သီးပွဲမှာမနေ့ကပြောလိုက်တာပါ။ကမ္ဘာကြီးကတနေရာမှာကိုဗစ်မလွတ်မြောက်သေးရင်ကမ္ဘာကြီးတစ်ခုလုံးလည်းမလွတ်နိုင်ဘူး။တကယ်တမ်းကနိုင်ငံပေါင်း80ကျော်အထိကိုဗစ်ဆက်အဖြစ်များနေတော့စစ်စစ်မှုတွေနဲနေတော့ကာကွယ်ဆေးမရသူသန်းပေါင်း1000ကျော်နေတော့လို့ညင်ချုပ် Adhanom ကထောက်ပြခဲ့ပါတယ်။အခုလိုအချိန်မှာကာကွယ်ဆေးထုတ်လုပ်ငန်းတွေမဆရသေးတဲ့မြောက်ကိုရီးယားမှာအရင်ကိုဗစ်တွေ့ရှိကြအောင်မကြားခဲ့ရပေမဲ့အခုတော့အိန္ဒိယချင်းတရုတ်မှာပြန်ဖြစ်များလာပြီးကူးစက်မြန်အိုမီခရွန်မျိုးကွဲစတွေကသိဆုံးသူတူရှိလာကြောင်းကြေညာခဲ့ပါတယ်။မြောက်ကိုရီးယားမှာအခုလူပေါင်း1000ကျော်ကိုဗစ်လက္ခဏာတွေပြနေပြီးအနည်းဆုံးတူသိဆုံးခဲ့ရတာတွေ့ခဲ့တယ်လို့နိုင်ငံပိုင်သတင်းမီဒီယာကဒီနေ့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကိုတိုင်လည်းမနေ့ကပဲကိုဗစ်ထိချုပ်ရေးဌာနမှအစည်းအဝေးလုပ်ခဲ့ပြီးနိုင်ငံတော်ရေးပေါ်အခြေအနေကြေညာကတနနိုင်ငံလုံးလော့ကဒေါင်းပိတ်ဆို့ချထားလိုက်ပြီးလို့KCN ရဲ့သတင်းဌာနကဒီနေ့ကြေညာခဲ့ပါတယ်ခင်ဗ
ျ။ Talk Jane ညာနောက်ဆုံးရသတင်းတွေကိုကုသားညူနဲ့ကိုဝင်းမင်းတို့ကြေညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဖေးဘူးချက်တွေနဲ့တွေ့ဆုံမိမြန်းခန်းတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ Washington မှာကျင်းပတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။ American ASEAN ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ရောက်နေတဲ့ ASEAN အရှိတောင်အာရှနိုင်ငံခေါင်းဆောင်တွေကိုသမ္မတဂျိုးဘိုက်ဒန်ကမနေ့ညပိုင်းကအင်ပြီးတော့မှညစာစားပွဲနဲ့တည်ခင်းအခမ်းအနားပါတယ်။ဒီသမိုင်းဝင်ထိပ်သီးအစည်းအဝေးဟာ American ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေပေါ်မှာထားတဲ့ဂတိကိုတွေခိုင်မာတယ်ဆိုတာပြသလိုက်တဲ့ထိပ်သီးစည်းဝေးပွဲအဖြစ်အမေရိကန်အရာရှိတွေကပြောဆိုထားပါတယ်။အခုထိပ်သီးစည်းဝေးပွဲအခြေအနေနဲ့ပတ်သက်ပြီးတော့မန်းများသတင်းအောင်က VOA ဝိုင်းတော်သူမက်ခင်ဖြူထွေးနဲ့ဆွေးနွေးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အာဆီယံရှိတောင်အာရှနိုင်ငံခေါင်းဆောင်တွေကိုမင်းညရုံးကသမ္မတအိမ်ဖြူတော်မှာသမ္မတဂျိုးဘိုက်ဒန်ကညစာစားပွဲနဲ့တက်ခင်အခမ်းခဲ့ပါတယ်။ဒီသမိုင်းဝင်ထိပ်သီးအစည်းအဝေးဟာအမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေအပေါ်မှာထားတဲ့ဂတိကဝတ်တွေခိုင်မာတယ်ဆိုတာကိုပြလိုက်တဲ့ထိပ်သီးအစည်းအဝေးပွဲဖြစ်အမေရိကန်အရာရှိတွေကပြောဆိုထားပါတယ်ဒီထိပ်သီးအစည်းအဝေးပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းတွားရောက်ယူထားတဲ့ကျမတို့ VOA အဖွဲ့သားဒီမက်ခင်ဖြူထွေးကစတူဒီယိုကိုရောက်ရှိနေပါတယ်သူအမေးမြန်းပြီးတော့အင်ပြပေးချင်ပါတယ်ဒီမက်ခင်ဖြူထွေးရဲ့ဒီအမေရိကန်ဒီအာဆီယံထိပ်သီးအစည်းအဝေးပွဲဒုတိယနေ့ဒီကနေ့ကျင်းပတယ်ဆိုတော့ဒီအစည်းအဝေးပွဲအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တိထားတဲ့လောက်ကိုပြောပြပေးပါအောင
်ဟုတ်ကဲ့ဒီကနေ့ကတော့ဟိုဆွေးနွေးပွဲတွေအတော်အားလုံးကိုဒီနိုင်ငံခြားရေးဌာနမှာပဲလှုပ်သွားမှာပေါ့နော်ဒီကနေ့ကမှတကယ်ကိုဒီသမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံခေါင်းဆောင်တွေအချိန်ယူပြီးတော့ဒီထိပ်သီးအထူးအစည်းအဝေးကိုကျင်းပမယ့်အချိန်ဖြစ်ပါတယ်ဆိုတော့မနက်ပိုင်းမှာကတော့ဒုသမ္မတနဲ့အထူးဒီအမေရိကန်ဝန်ကြီးတွေပါဝင်ပြီးတော့မှအော်ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့เนาะဒေတာရင်းရေးရာတွေနီးကျန်းမာရေးအခြေခံအဆောက်အုံတိစောက်မှုကစလို့เนาะရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးအခြေအနေတွေအစုံကိစ္စရဲ့အတော်များများကိုဆွေးနွေးမယ်လို့တည်ထားတယ်။အဲ့ဒီနောက်မှာညနေပိုင်းကျလို့ရှိရင်တော့တမရဂျိုးဘိုင်ဒန်နဲ့ဒီအာဆီယံခေါင်းဆောင်တွေတဦးချင်းစီလဲတွေ့ဆုံမှာရှိသလိုဒီအားလုံးအုပ်စုလိုက်လဲဒီကမ္ဘာရေးရာဒေတာရင်းရေးရာတွေကိုအကြေတဝင့်ဆွေးနွေးသွားကြမယ်လို့ဒါကျွန်တော်တို့တည်ထားတာပေါ့နော်
။အဲ့တော့ဒီစီဝေးပွဲမှာပေါ့နော်မြမအရေးကိုလည်းဦးစားပေးပြီးတော့အဓိကထားပြီးတော့ဆွေးနွေးမယ်လို့မျှော်လင့်နေကြတာလည်းရှိတယ်။တစ်ဖက်မှာကြတော့လေဒီမြမစစ်ကောင်စီကိုအတိအမှန်မပြုဖို့နောက်ပြည်သူ့ရေဒီမိုကရေစီနီးလန်းကြရွေးကောက်ထားတဲ့ NUG အစိုးရကိုပဲအတိအမှန်ပြုဖို့ NUG ဘက်ကနေပြီးတော့ဖိအားပေးတောင်းဆိုနေရတယ်လည်းရှိတယ
်။
ဒီတော့ဒီ NUG အစိုးရအပေါ်မှာပေါ့နော်အမေရိကန်အနေနဲ့ဘယ်လောက်အထိအတိအမှန်ပြုလာနိုင်မယ်လို့ထင်ပါတယ်လေ
။ Okay. American Soya and Negaro, do our Tashalum Piola Gadi, Mimanga, Democracy, Pianle, Tashi Nambu, Etua, and Luate, Eddie Etua Sangre Nijari, a poet, a seed in it, through our American Titui Sassan Duamis, Rau, American, Tashalum Piola Gara, Dilu Piola, a Tile, a good dignity, take this way to the Bani, a Timale, the Mima Sede, a Digago, the Siwu, Pekora, Melote, a Pingu Bay, the Mimananga, Gagati, a Taika, New Dangin Yuji, a Soya, Nangajai, Wunji, Dosima. อังกูบาดีโลเทพีสวยรู้เวทเจ็บบ้านนี่เด็กเชนเนี่ยมาไปด้วยส่งนั่งใจท่านน่ะบ้างวะเนาะดูนั่งใจวุ้ยวันนี้ชามันก็มันนี่ก็ไปด้วยส่งนาริชิกเลยโอเคเลยสรุปสรุปแล้วก็ดีโลเชนมีว่าเลยเนี่ยมาอีกูตัวเลือดชาเลยสุรากูอเมริกันปีนังสุกับยาตาลาพี่ไปเลยแต่ไม่ตัวดาวอันยูจิโกสุยาเตียอันนี้เนี่ยที่แม่พิบุสุเรศเส้นเล่าที่การอดาก ค่ะแค่ไหนมาเลยบ้างส่วนนั้นก็สั่งใส่มาเลยนั่นก็จะคุณเนี่ยจะคุ้มช้ามาเดี๋ยวเราที่อธิการส่วนใหญ่ที่กูที่แม่พิบุสุรายาได้สิ่งนี้ยังยิ่งชีวาเลยเราเลือกกูได้กี่สัตว์คุณว่ามหัศจรรย์อ่ะเพียงกูที่อาเซียนนั่นก็ได้ปรากฏที่เนี่ยสูรุ่งเลยอาเซียนนั่นก็ดูเทมากะอู้กูเลือกชีอาเชนที่เนี่ยมาจะเด็กกูคุณยิ่งเพียงเช่นโบ้ด้วยเสียสละสังเวียนเนี่ยมาอู้อะไรแค่นี้เนี่ย ได้ยังเกี่ยวสุรามีว่าแต่จะเป็นยังบ้ามาไม่ใช่เลยกูที่การดีสิ่งสิ่งนี้เป็นได้ยังตัวทุกส่งสุรามีอยู่ในโลกนี้แล้วพี่แต่สุดที่โลกนี้ทำอยู่มาแล้วดีอาเซียนที่ที่สีเอาไว้มาดีมีมาดีได้แค่ไหนกูที่ยังเว้ยที่แม่พิวลาเรที่พิลลาบุที่การอมีมันบัวร้อนที่เนี่ยเข้ามาดูร้อนเช่นอะไร เออดีรอดีเลชี่จูบันนี่เลยอาเซียนพงศ์ตัวตุนี้เจ้าไงเปล่าเนาะที่ไงกูเลยโอเลชี่มาเยี่ยยายาตัวพี่อ๋อสาวเอ็นนายนาโก้เลยตัวพี่อ๋อไม่ตัวยันเดียวเออดีเนี่ยมาที่อาเซียนพงศ์ตัวตุนี้เจ้าเดียวโอที่จูบันสาวเอ็นดันเนเป้ยี่มันนั่งเงี้ยเจ้าเดรีกับพี่ชินตัวนายเมลู ที่ไหนที่ถ้าปูบีอ่ะจอบีอ่ะลูกผู้ก็ลูเรลูไม่ถึงละโอเคสรุปบีเอลงเงี้ยท่านเนี่ยบอกอนาคตมึงเอาไปเชนิลูเปลี่ยนชีวิตสูรุ่งเชนเนาะดีอาเซียนนี่เนี่ยมีมาอับปางเว้ยตบอดูชาร์ดีบงตบอดูนี่จะง่ายกว่าบลาอุดังดาที่กางเทปพอนายเลสเราเปลี่ยนชีวิตสูรุ่งเชนเนาะมันยากเสียงมีเดียมีกูเปลี่ยนเนาะดามลูเล่าผู้สุราโรเทนชาร์ดีลูเทมาเลยบารุเลสเราอากูดีมีมาเสร็จเสร็จ กองสีโกรายดีมาป่าวเวมีรอดบอดูนี่จะดีกว่าแล้วยอดท้าไปแม่ลูป้ามาตรุบกะกองเทพอร่ากูเฉยที่มีชีวูดีบอมาอาเซียนนี่เนี่ยแหละที่เรียกพี่อาเป้สาวยันในนามมีชีวูในสองเส้นเปียวลูเชย์นั่งยี่กิสาลีพี่เพชรเอาและชิงเชนีมาลูดานิสานามูอาเจเดลูอาเจติอาจีเจพินีเลยสรุปดีบอมาดังกูดีกูนี่เลยเป็นนายบุตรนี่นายสาวยันเดอเซมาลามาเวคเคเคเลยชีนีเลยอาเซียนสุราดาเลยคอนเซนแซสปอนอ่ะไฟคอนเซนแซสลูตุเปียวเลยเทวะอาลงตัวบอดูนี่มาลูลูยาร์เลยกิ ြန်မာပြည်ကိုဖြည့်ရှင်းမှလို့ပြောပေမဲ့လို့လည်းကျန်တဲ့နိုင်ငံတွေကပါဝင်လာမျိုးလောလောဆယ်မှမတွေ့ရသေးဘူးဆိုတော့ဒီအာဆီယံပုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်တဲ့နေရာမှာနှောက်နှေးနေတာကတော့သိကြတယ်ဒါကြောင့်မလို့အမေရိကန်ကလည်းဒါကိုကြော်လွန်ပြီးတော့ဘာတွေလုပ်နိုင်မလဲဆိုတာကိုဟိုဒီထိပ်သီးဆွေးနွေးပွဲကနေဖိအားပေးမလားပေါ့လူခွင့်ရေးအဖွဲ့တွေကလည်းဒါကိုပဲတိုက်တွန်းနေတာအာဆီယံသွားနေတဲ့လမ်းကြောင်းဒီမလုံလောက်တော့ဘူးတိထက်ပို့ပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတဲ့တိုက်တွန်းမှုတွေကတော့ရှိနေတယ်ဆိုတော့လုံလောက်လားလို့မေးရင်တော့မလုံလောက်တာတော့သိကြပါတယ်
အဲ့တော့ဒီမှာမြမကြီးအပါဝင်ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဒီဆွေးနွေးပွဲမှာဆွေးနွေးကြမယ်လို့ညွှန်လင့်ထားတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီအာဆီယံဒီဒေတာရင်းနိုင်ငံတွေမှာကြတော့သူတို့မှာကလည်းနိုင်ငံတွင်းမှာလူခွင့်ရေးပြဿနာတွေကရှိနေတယ
်ဟုတ်ပါတယ်
ဆိုတော့ဒီနိုင်ငံတွေမှာဒီသူတို့ပြန်ရောက်သွားတဲ့အခါကြတော့ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဘယ်လောက်ထိအလေးထားပြီးတော့လိုက်နာဆောင်ရွက်မယ်လို့ထင်လေ
ဟုတ်ပါရဲ့အာဆီယံနိုင်ငံတွေကိုပြန်ကြည့်လိုက်မယ်ဆိုရင်လည်းဟိုကျမတို့သိတဲ့အတိုင်းပဲနိုင်ငံအများစုကဒါဟိုရွေးကောက်ပွဲတောင်တချို့ဆိုရင်မရှိတဲ့နိုင်ငံတွေဖြစ်တယ်။ဟောလူခွင့်ရေးနဲ့ပတ်သက်ပြီးတော့လည်းဝေဖန်ခံရတဲ့နိုင်ငံတွေအများကြီးရှိတယ်။ဥမာဟိုဒီဖိလစ်ပိုင်နိုင်ငံဆိုလို့ရှိရင်လည်းသမ္မတဒူတာတေရဲ့ဒီအာဒီမူရီစေဝါတိုက်ဖြတ်ရေးကိစ္စတွေမှာနော်အတိုက်ခံတွေကိုနှိမ်နင်းတဲ့နေရာမှာဝေဖန်ခံရတာတွေရှိတယ်။အလားတူပဲကမ္ဘောဒီးယားလိုနိုင်ငံမျိုးနှစ်ပေါင်း30ကျော်40နီးပါးအုပ်ချုပ်လာတဲ့ဟွန်ဆန်အာနာချင်းဆန်အုပ်ချုပ်တဲ့အတိုက်ခံတွေကိုနှိမ့်ကုတ်တဲ့ဆိုတာမျိုးတွေရှိတယ်။ဆိုလိုတာကဒီအာဆီယံနိုင်ငံတွေကြားမှာပဲသူတို့ကိုယ်ပိုင်အကျက်တဲတွေရှိတယ်။လူခွင့်နဲ့ပတ်သက်လို့ရှိရင်လည်းဝေဖန်ထောက်ပြစရာတွေရှိနေတယ်။ဒီမိုကရေစီနီးကျအပြည့်အဝရှိတဲ့နိုင်ငံတွေဖြစ်မနေဘူး။ဆိုတဲ့ခါကျတော့ဒီလိုအခြေအနေမျိုးမှာမြန်မာအရေးကိုပြောဆိုတဲ့နေရာမှာလဲဒါကတော့ဘယ်လောက်ထိထိရောက်မလဲဆိုတာဒါခံမှန်းလို့ရတာပေါ့နော်။ဆိုတော့သူတို့ကိုယ်တိုင်တောင်မှအတွင်းမှာပြဿနာတွေရှိနေတဲ့အခါကျတော့ဒီလိုအနေအထားမျိုးမှာတော့မြန်မာနိုင်ငံလူခွင့်ရေးကိစ္စကိုဆောင်ရွက်တဲ့နေရာမှာနောက်နှေးမှုတွေကတော့ရှိနေမှာပါပဲ
။အဲ့တော့ဒီတော့ဒီစည်းဝေးကနေပြီးတော့မြန်မာအရေးအတွက်ဘာတွေညှော်လင့်လို့ရမလဲ။ရလက်ကောင်းတစ်ခုဖြစ်လာမယ်လို့ရောညှော်လင့်နိုင်မလား
။ဟုတ်ကဲ့။အများကြီးတော့ညှော်လင့်ဖို့တော့ခက်ပါလိမ့်မယ်။ ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အာဆီယံအနေနဲ့လက်ရှိအခြေအနေမှာမြန်မာရေးနဲ့ပတ်သက်ပြီးဆောင်ရွက်လာတာဒါအတော်ကြီးကိုပြင်းထန်လာတဲ့ဆောင်ရွက်မှုလို့တော့ပြောလို့ရပါတယ်အာဆီယံဆိုတာကသူတို့ရဲ့ဒီ non interference ပေါ့နော်ဟိုတခြားနိုင်ငံဒီပနိုင်ငံတခုရဲ့အဲကိစ္စရေးရာတွေမှာဂျာဝင်မဆောင်ရွက်ဘူးဆိုတော့အဲရက်တီချက်နဲ့အများကြီးရက်တီလာခဲ့တာဆိုတော့မြန်မာရေးမှာအခုလောက်အထိဘုံသဘောတူညီချက်၅ရက်ချမှတ်ပြီးတော့ဆောင်ရွက်လာတာမျိုးเนาะအာဆီယံနိုင်ငံထဲမှာတချို့ဒီတိုးတက်တဲ့နိုင်ငံတွေကမြန်မာစစ်တပ်ကိုဝေဖန်ပစ်တင်ရှုံချတာထိတ်သိစည်းဝေးတွေမှာပါဝင်ခွင့်မပြုလောက်တဲ့အထိလှုပ်လာတာကိုတောင်မှပဲဒါကအာဆီယံနိုင်ငံအတွင်းမှာအများကြီးပြောင်းလဲတိုးတက်လာတာလို့ကျွန်တော်တို့ပြောရမှာပါဆိုတော့ဟိုအဲ့ဒီလောက်ထိတော့ဖြစ်လာပြီဒါပေမဲ့တိချက်ပို့ပြီးတော့ထဲထဲဝင်ဝင်ဆိုတာမျိုးဒီအာဆီယံထိပ်ပြီးဆွေးနွေးပွဲကနေပြီးတော့အမေရိကန်ကရောအာဆီယံကိုဘယ်လောက်ထိဖိအားတွေပေးပြီးတော့မြန်မာနိုင်ငံအတွက်ပို့ပြီးတော့ပြင်းထန်တဲ့ရည်တည်ချက်မျိုးဖြစ်လာမလားဆိုတာမျှော်လင့်ဖို့မှာတော့နည်းနည်းတော့ဟိုတိတ်တော့မလွယ်ကူဘူးလို့ပြောရမှာပေါ့နော်ဆိုတာပြောသူအာဆီယံနိုင်ငံတွေကြားမှာလည်းကွဲလွဲမှုတွေကလည်းရှိနေတဲ့အခါကျတော့အမြင့်ဆုံးမျှော်လင့်နိုင်မယ်ဆိုလို့ရှိရင်တော့လေအာလက်ရှိအနေအထားမှာစစ်တပ်ကိုပြင်းပြထန်ထန်ဝေဖန်မယ်ဒီအပေါ်မှာပို့ပြီးတော့ဖိအားပေးပြီးတော့ဒီဘုံသဘောတူညီချက်ငားရက်ကိုပို့ပြီးတော့ခက်မြန်မြန်ဆန်ဆန်နဲ့အကောင့်ထဲပေါ်နိုင်ဖို့အတွက်ဘာတွေလုပ်နိုင်မလဲပေါ့အဲ့ဒီလောက်တဲ့အများကြီးတော့ပျော်လွှင်လို့ရမယ်လို့တော့ကျမတို့အသိမထင်ပါဘူ
းဟုတ်ကဲ့ပါမက်ကင်ဖြူထွေးကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့
ဒါကတော့ American ASEAN ထိပ်သီးစီဝေးကိုတွားပြီးတော့တည်င်းယူခဲ့တဲ့ Mackin Phew Thwe ကိုဟိုစတူဒီယိုထဲမှာခေါ်ပြီးတော့ဆက်သွယ်မင်းမြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာ
ပါ။ဒီကနေ့တောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့ American အစိုးရက NUG အမျိုးသားညီညွတ်ရေးအစိုးရကိုလက်ခံတွေးဆခဲ့တဲ့ပုံမှာပြည်တွင်းကသဘောထားတွေကိုလည်းပြောပြကြပါတယ်။ American ASEAN ထိပ်သီးစီဝေးကိုမနေ့ခြားတော်ရင်းကစပြီးတော့ Washington DC မှာ၂ရက်ကြာကျင်းပနေပါတယ်။ဒီစည်းဝေးကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ကို American အစိုးရက Washington DC မှာလက်ခံတွေ့ဆုံတာဟာ American အစိုးရရဲ့အကြမ်းဖက်အဖွဲ့အစည်းဆန့်ကျင်ရေးမှုကိုမေးခွန်းထုတ်လို့တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ American ပြည်ထောင်စုရဲ့ဒီရည်တည်ချက်နဲ့ပတ်သက်လို့ပြည်တွင်းအမြင်တွေကိုရန်ကုန်ကစူးစီးသတင်းပေးပို့ထားတာကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မေလ12ရက်နဲ့13ရက်မှာကျင်းပနေတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာ ASEAN အဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာအရေးကိစ္စဟာလည်းဆွေးနွေးစရာအကြောင်းတစ်ခုဖြစ်နေပါတယ်အဓိကကတော့မြန်မာအရေး ASEAN ဘုံသဘောတူညီချက်တွေလက်တွေ့အကောင်အထည်ပေါ်လာနိုင်စေဖို့ American ဘက်ကတွန်းအားပေးနေတယ်လို့ဒီလိုအကောင်အထည်ပေါ်တဲ့နေရာမှာလည်းအရေးပါတဲ့အစုအဖွဲ့တွေအထူးသဖြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုပါဆက်ဆက်ဆောင်ရွက်ဖို့ပြောဆိုနေကြတာဖြစ်ပါတယ်ထိပ်သီးအစည်းအဝေးအတွင်းမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့နှစ်ဖက်သဘောတူခဲ့ကြပါတယ်။တစ်ချိန်တည်းမှာတော့ NUG နိုင်ငံသားရေးဝင်ကြီးကိုအမေရိကန်အစိုးရကဝါရှင်တန်ကိုဖိတ်ခေါ်ပြီးအစိုးရအရာရှိတွေကလက်ခံတွေ့ဆုံဆွေးနွေးပါတယ်။ဒီလိုလှုံ့ဆော်တာတွေအတွက်စစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးအမေရိကန်ရဲ့ရည်တည်ချက်အပေါ်အခုလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမေးခွန်းထုတ်လိုက်ပါတယ်
။အဲဒီလိုအကြမ်းဖက်အဖွဲ့အစည်းကိုပေါ်တော့ကဘာမှာအကြမ်းဖက်လုပ်ရတီကိုစန့်ကျင်ပါတယ်ဆိုတော့ဒါနိုင်ငံကြီးကခေါ်ပြီးတော့ဒါတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ဒါဒီအကြမ်းဖက်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဒီအကြမ်းဖက်ဆိုတဲ့အတိတ်ရဲ့ဖွင့်ဆိုမှုအကြမ်းဖက်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အတိတ်ရဲ့ဖွင့်ဆိုမှုတွေဒီဒါစံချိန်မျိုးနဲ့ဒါပဲစတန်ဒတ်နဲ့အတိတ်ရဲ့ဖွင့်နေရယ်ကျင့်သုံးနေတယ်လို့ပဲကျွန်တော်မြင်ပါတယ်
အာဆီယံအနေနဲ့မနစ်တုန်းကအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွေဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိတဲ့သူတွေကစိတ်ပြက်လာကြပြီးတော့အခုလိုမျိုးဆက်လက်ဖိအားပေးတဲ့ပုံစံနဲ့လှုပ်ဆောင်လာတာဖြစ်တယ်လို့ပြည်တွင်းသုံးသက်သူတချို့ကရှုမြင်ပါတယ်ကဘာနဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာခင်စောဝင်းကတော့ဒီဆွေးနွေးပွဲကနေရလက်ကောင်းတစ်ခုခုပေါ်ထွက်လာနိုင်မှုမျှော်လင့်ကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကအာဏာသိမ်းစစ်ကောင်စီအပေါ်ဖိအားတစုံတရာရှိလာနိုင်ပွဲမြင်တယ်လို့သူကရှုမြင်ပါတယ်
။အခုအမေရိကန်ကပြောမှဆိုလို့ရှင်ခွေးရေကိုနှစ်ပတ်သုံးပတ်ထပ်တင်းနေကြပဲ။ဒီကအမေရိကန်ကတော့အဲ့လိုအချိန်မကြီးဘူးလေ။ကစားလိုက်တယ်ပေါ့ကွာ။ဒီကျန်းတော့မနေ့ကလိုပြောရရောနဲ့ကြည့်ရလို့မရဘူး။
အမေရိကန်ရဲ့အခုလိုဖိအားပေးလှုပ်ဆောင်မှုကစစ်ကောင်စီအနေနဲ့သူတို့ကိုကြောထောက်နောက်ခံပေးကူညီနေတဲ့အမေရိကန်ရဲ့ပြိုင်ဘက်အိန္ဒိချင်းတရုတ်ရုရှားဘက်ကိုပို့ပြီးတော့မှနှီးဆက်သွားမလားဆိုတဲ့စိုးရိမ်တကြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့လေးလာသူတဦးဖြစ်တဲ့ဦးရဲထွန်းကလည်းအခုလိုသုံးသပ်လိုက်ပါတယ်
။ဟိုဦးတန်းရွှေလက်ထက်တုန်းကအတက်ရဲ့သဘောထားတွေကအဲ့လို င်းထန်တဲ့ဟိုဟာတွေလုပ်လို့ရှိရင်တို့ကတစ်ဖက်ကိုပိုကတ်သွားတာမျိုးနောက်ဆက်ကျင်ဘက်ပိုဖြစ်သွားတာမျိုးဖြစ်လို့ရှိရဒီတစ်ခေါက်မှာတော့ဟိုရေးချဲ့စရာလေးတွေတော့ရှိတာပေါ့
မြမအရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်လှုပ်ရှားနေတဲ့မတ်တင်စာရှွန်းလေးကြီးကတော့အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံတွေထက်စာရင်မြန်မာဒီမိုကရေစီတိုးတက်ရေးကိုထောက်ပံ့ဆောင်နိုင်ငံတွေတဲ့ကတခုအနေနဲ့သူ့လောက်ရက်ကိုပြသတယ်လို့ရှုမြင်ပါတယ်။တန်တမန်ရေးအရာအောင်ပွဲတခုလို့ရှုမြင်ထားသလိုဒီလှုပ်ဆောင်ချက်တွေကပြောင်းလဲမှုအတွက်လမ်းစာတခုဖြစ်လာဖို့သူကမျှော်လင့်ပါတယ်
။ကျွန်တော်မျှော်မှန်းတဲ့မျှော်လင့်ထားတဲ့အတိုင်းမဖြစ်နေသေးပေမဲ့ကျွန်တော်တဖြည်းဖြည်းနဲ့တိုက်တွန်းသွားရမှာဖြစ်တယ်။ဒီအမေရိကန်နိုင်ငံတခုကဟိုကျွန်တော်နိုင်ငံပေါ်မှာ policy အဖြစ်မူဝါဒအဖြစ်အပြောင်းလဲဖြစ်ပြီဆိုရင်ကျန်းတဲ့နိုင်ငံတွေအပြောင်းလဲလာဖို့ဆိုတော့တိတ်မခက်ခဲတော့ဘောနော်ဆိုတော့စိတ်ကိုအရေးကြီးပါတယ်ဆိုတော့ထိရောက်တဲ့လုပ်ငန်းစဉ်တွေနောက်ပိုင်းမှာတရေဝင်တက်ရောက်မှုတွေရှိလာဖို့ဆိုရင်ကျမတို့ပြည်သူတွေကလည်းစစမပြတ်အမေရိကန်နိုင်ငံကကျမတို့ပြည်သူတွေလိုလားတဲ့အတိုင်းဒီဇိုင်းမမတ်လုပ်နေရလားဆိုတာကိုအငြင်းနဲ့လေးလာဆောင်ကြည့်ဖို့လိုတယ်ဥပမာပြောရရင် MOGE ကို sanction လုပ်ဖို့အမေရိကန်ကိုတိုက်တွန်းလိုက်ရကျမတို့ပြည်သူတွေပါဝင်ကြဖို့လိုပါတယ်
ဒီကနေ့ဆက်ပြီးတော့ကျင်းပနေတဲ့ American ASEAN အစည်းအဝေးမှာတော့မြန်မာအရေးအပြင် Indo-Pacific ဒေသအတွင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ထိန်းကြီးဖို့စ조사နေတဲ့ American အစိုးရအနေနဲ့လူခွေးနဲ့ဒီမိုကရေစီရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ရှင
်။ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ငိမ့်ငိမ့်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်။စစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးမှာတိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတနိုင်ငံလုံးထိုးစစ်တွေရဆိုင်ရေးဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာသက်ဆိုင်သူအားလုံးပါဝင်ရေးအတွက်ပအုပ်အမျိုးသားဖက်ဒရယ်ကောင်စီကတိုက်တွန်းလိုက်ပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရောဘယ်လိုသဘောထားရှိနိုင်ပါသလဲ။ရန်ကုန်ကဖေးဖို့တဲ့သတင်းကိုကုသားညုံပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပိုးနိုင်ငံအင်အားစုအသစ်တစ်ခုဖြစ်တဲ့ပိုးအမျိုးသားဖက်ဒရယ်ကောင်စီကစစ်မှန်တဲ့ညီညွတ်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အကြံပြုချက်စာတစောင်းကိုဒလ၁၂ရက်နေ့ရက်စွဲနဲ့ထုတ်ပြန်တာပါဒီအကြံပြုချက်ဟာညီညွတ်ရေးစနစ်ဘွဲ့ကိုတည်အောင်မဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုစစ်ကောင်စီနဲ့ဆွေးနွေးဖို့တိုက်တွန်းထားချက်တွေဖြစ်ပါတယ်အချက်၅ချက်ပါတဲ့ဒီအကြံပြုတိုက်တွန်းချက်ကိုပိုးအမျိုးသားဖက်ဒရယ်ကောင်စီရဲ့ပြောရေးစကွင့်ရှိသူခွန်ဝါကဗီဒီယိုကိုခုလိုပြောပါတယ
်ဒီအချက်ဒေါ်လင်းမှာပါဝင်တဲ့အင်အားစုရဲ့အကောင်လုံးကကြည့်ရနိုင်ဖို့အတွက်တပ်ဘက်ကအဓိကဒါသူစစ်စင်တာတွေတပ်ဖြတ်တာတွေရပ်ဖို့လိုအပ်တယ်ပြီးတော့မှစစ်အာဏာမြေကိုတော်လှန်နေတဲ့အင်အားစုတွေကိုဒါတပ်ဖြတ်တာတွေမိရှုကာတွေဖန်ဆီးတာတွေနဲ့ဒါလည်းရပ်ဖို့လိုအပ်တယ်ပေါ့လက်ရှိဖန်ထားတဲ့ကောင်းဆောင်တွေနိုင်ငံကြီးတွေကအတအကုန်လုံးပေါ့နော်လွတ်ဖို့လိုအပ်တယ်ပေါ့နော်ငင်းချင်းကိစ္စတွေကိုစဉ်းစားကြမယ်လုပ်ကြမယ်လို့ပြောတဲ့အခါကျရင်အကြီးကြီးကအားလုံးပေါ်ဝင်မှုပဲပြန်ပြီးတတိချက်စေတယ်နောက်ဆုံးတစ်ချက်ကမြန်မာနိုင်ငံအတွက်ငင်းချင်းကိစ္စရက်တွေနော်အပြစ်ခက်ရက်ဒီကိစ္စရမျိုးဒီစဉ်းစားတဲ့အခါကျရင်လည်းအမခံချက်ရှိမှုဘာကုလသမဂ္ဂရဲ့ပူပန်ပေါ်မှုတွေတို့အနေနဲ့ကအင်အားစုရဲ့ပါဝင်လာဖို့ဆိုတဲ့ကိစ္စရမျိုးတွေဒါလည်းစဉ်းစားဖို့လည်းလိုအပ်ပါတယ်
။ပို့မြူသားဖရယ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖန်ဆီးထားတဲ့ခေါင်းဆောင်တွေဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ရဲ့အမည်ကိုဖော်ပြထားသလိုပဲညီညွတ်ရေးလုံခြုံရေးမှာအားလုံးပါဝင်ရေးဆွေးနွေးရမှာလဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ပြောင်းစုလွှတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ကိုပါဖော်ပြထားပါတယ်။လက်ရှိညီညွတ်ရေးဖြစ်စဉ်ဟာလူလူပူးပေါင်းပါဝင်မှုထောက်ခံမှုမရလို့ရှိရင်အောင်မြင်မှာမဟုတ်တလို့တရားဝင်မှုရမှာမဟုတ်ကြောင်းလည်းထောက်ပြထားပါတယ်။ပို့အမျိုးသားဖရက်ကောင်စီဟာပို့အရက်ဖက်အဖွဲ့စည်းတွေ CDM ဝန်ထမ်းတွေ PDF အဖွဲ့ဝင်တွေနဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNL ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်တို့ကိုပေါင်းပြီးတော့ပြီးခဲ့တဲ့လကဖွဲ့စည်းထားတာဖြစ်ပါတယ်။သူတို့ရဲ့အကြံပြုချက်တွေဟာ NCA အဖြစ်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရဲ့ဆွေးနွေးမှုတွေနဲ့ကြွားခြားမှုတိတ်မရှိတာကြောင့်ဒီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်တော့အချိန်ယူဆောင်ဖို့တူတဲ့အကြောင်းနိုင်ငံရေးသုံးသပ်သူဥက္ကဋ္ဌဆိုင်ကပြောပါတယ
်။ GPSD ကရေးဆွဲထားတဲ့အခြေခံမူတွေနိုင်ငံရေးရည်မှန်းချက်တွေကိုရှင်းတယ်ဆိုလို့ရှိရင်တော့ဒီသူတို့တင်ပြတဲ့အချက်တွေနဲ့ကွာတယ်လို့မထင်ဘူးပေါ့နော်။အခုလောလောဆယ်ကတပတ်နဲ့တက်ကယုံကြည်မှုပြောင်းလို့မတည်ဆောက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့သူကအနည်းဆုံးတော့23ကျင်းလောက်တော့သွားမယ်။ဒီပထမစီမံတော့ဒီ EAO တွေနဲ့ဆွေးနွေးဖို့နောက် EAO နဲ့ဆွေးနွေးလို့အဆင်ပြေတယ်ဆိုလို့ရှိရင်လည်းဒီယူဒီယာဆင်မန်အာဆီယံအထူးတောင်းနေနဲ့အဲ့လိုမျိုးတဖြည်းဖြည်းတည်ဆောက်လာပြီဆိုလို့ရှိရင်တော့တတိယအဆင့်သုခအဆင့်မှာတော့အားလုံးပါနိုင်ဖို့ကတော့ဖြစ်လာ
အခုဆိုင်ဟာ NCA အဖြစ်အဖွဲ့တွေစုထားတဲ့ညီငယ်ရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အကြံပေးတူလည်းဖြစ်ပါတယ်။လောလောဆယ်မှာတော့စစ်ကောင်စီကညီငယ်ရေးစနစ်ဘူးအတွက်တပ်ဖွဲ့ချင်းစီကခေါင်းဆောင်တွေကိုဖိတ်ကြားထားတာပါ။ ဒီလိုဖိတ်ကြားတဲ့နေရာမှာအဖွဲ့အစည်းကဥက္ကဋ္ဌဓမ္မမဟုတ်အာဏာကုန်လွှဲခံရတဲ့ကုစရယ်တယောက်ဖို့ဆိုတာပါပါတယ်။ PPST ကိုတိကျဖိတ်ကြားထားတာမရှိသလို PPST နဲ့ဆွေးနွေးဖို့ကိုလည်းစစ်ကောင်စီဘက်ကလက်မခံသေးတဲ့အကြောင်းတန်းတားလက်နက်ကင်အဖွဲ့ခေါင်းဆောင်တူကပြောပါတယ်။အဖွဲ့ဥက္ကဋ္ဌဓမ္မမဟုတ်အာဏာကုန်လွှဲခံရတဲ့ကုစရယ်တယောက်ကြီးနဲ့ PPST နဲ့တွေ့ဆုံရေးကိစ္စတွေကိုညှိနှိုင်းလို့မရသေးခင်မှာတော့ညီနေဆွေးနွေးပွဲကျင်းပရေးဟာပိုပြီးတော့ကြန့်ကြာနိုင်တဲ့အခြေအနေမှာရှိပါတယ်။စစ်ကောင်စီကဖိတ်ကြားထားတဲ့ညီညာရေးဆွေးနွေးပွဲကတော့ NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့မထူးဝသေးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့တယောက်ဖို့ရှိနေပါတယ်။ကချင် KIO, KIN KNU, KNE KNPP, ချင်း CNF နဲ့ကျောင်းသားတပ်မတော် EBSDF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်းစာရိတ်ထုတ်ပြန်ထားပြီးတော့တောင်ပလောင် PSLF, ကိုကန့် MNDAA, ရခိုင် AA အဖွဲ့တွေကတော့ညီညာရေးဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်လေ့လာနေဆဲရှိကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ထားကြပါတယ်ခင်ဗျာ။
ရခုံကပြပလာတဲ့သတင်းကိုကိုသားညူပြောပြသွားတာဖြစ်ပါတယ်။မကြခင်မှာတော့ NUG နိုင်ငံသားဝန်ကြီးဒေါ်စင်မောင်နဲ့ VOA တွေ့ဆုံမိမြန်ငန်းကိုထုတ်လင်းပြသဖို့ရှိပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကို Radio Yuwin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုထိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ။
ပြည်ရီကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32နဲ့58တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့ NUG မြို့သားညီညီအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့တွေ့ဆုံပြီးမြန်ကန်အပါဝင်အပတ်စဉ်ကဏ္ဍတွေမှာတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ VOA တွေ့ဆုံပြီးမြန်ကန်ကိုအရင်ဆုံးတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်တာဟာအာဆီယံဂုဏ်သိက္ခာကိုထိခိုက်စေတယ်လို့အာဆီယံတွင်ယူဆမှုတွေရှိတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ်။တစ်ချိန်တည်းမှာပဲအာဆီယံကကြိုးပမ်းနေတဲ့မြန်မာနိုင်ငံလူသားချင်းစာနာကူညီမှုပေးဖို့အစည်းအဝေးဟာတစ်ဖက်သက်ဖြစ်နေမယ်ဆိုရင်ငွေနဲ့အချိန်ကုန်ပြီးအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဒေါ်စင်မောင်ကသတိပေးလိုက်ပါတယ်။ဝါရှင်တန် DC ကိုရောက်ရှိနေတဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အခုလက်ရှိအနေအထားရဆိုလို့ရှိရင်အာဆီယံဒီဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးလို့လည်းဝေဖန်နေကြတဲ့ပြင်ကိုဒီထက်ကြော်လွန်ပြီးလှုပ်ဆောင်ဖို့လည်းတိုက်တွန်းနေတာရှိရဲဆိုတော့အမေရိကန်ဘက်ကဒီထက်ကြော်လွန်ပြီးတော့လှုပ်ဆောင်နိုင်မဲ့အလားအလာရှိနိုင်မှာရှင
်ပထမအဆင့်ကတော့အခုအာဆီယံ 5.consensus ဟာလုံလောက်တဲ့သဘောတူညီချက်တွေမဟုတ်တာတော့သိကြပါတယ်။သို့တော်လည်းပဲဒီအခြေခံမလုံလောက်တဲ့အချက်တွေကိုတောင်မှပဲပေါ့နော်။အခုချိန်ထိပြေဝအောင်ပြေဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါတွေကိုလည်းအဲဒါဆက်လက်ပြီးတော့တိုက်တွန်းအောင်မှာဖြစ်တယ်။ထို့အတူပဲခုနအမမေးသွားသလိုပေါ့လေ။ additionally ပေါ့ဒီထက်မကတဲ့လှုပ်ရှားတွေလည်းကြံသေးတယ်ပေါ့နော်။နောက်အဆင့်သွားမှာ။အဲ့တော့ပြောရမယ်ဆိုလို့ရှိရင် ASEAN 5.0 consensus ဟာလုံးလုံးညှင်းပယ်ရမယ်ဟာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကြီးပဲနဲ့မလုံလောက်ဘူးဆိုတော့အထိုင်ကနေပြီးတော့ဆက်လက်ပြီးတော့တွန်းအားပေးသွားဖို့တော့ရှိကြပါတယ်။ဒီကိစ္စတွေလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်
။ Okay. အခုဒီ ASEAN နဲ့ American နဲ့ထိပ်သီးဆွေးနွေးပွဲမှာဟိုမြန်မာဘက်ကဒီဆရာနာတင်ထားတဲ့အတွက်ဒီစစ်ကောင်စီဘက်ကိုသူတို့မဖိတ်ဘူးပေါ့နော်။မြန်မာနေရာကိုလည်းသူတို့ကွက်လက်ထားထားတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီ NUG အမျိုးသားညီညွတ်ရေးအစိုးရအခုဒီဟိုနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုသူတို့ဖိတ်ခေါ်ဆွေးနွေးတာလည်းရှိရပေါ့နော်။ဒီဟိုတီတန်တွေ့ဆုံဆွေးနွေးတာရှိတော့အဲ့တော့ဒီအာဆီယံကတော့ဒီလိုအမေရိကန်ရဲ့ဒီလှုပ်ဆောင်မှုပေါ်မှာအာဆီယံရဲ့ယက်တီချက်ကတော့ဘယ်လိုရှိလဲရှင
်။ကျွန်မထင်တယ်ဒါနိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်တဲ့ချင်းကပ်ပုံတွေဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီအပေါ်မှာတော့သူတို့နိုင်ငံတစ်ခုနဲ့တစ်ခုနဲ့လှုပ်ပုံလုံးတွေမတူတဲ့အပေါ်မှာတော့ဟိုပေါ့နော်။သူတို့အငင်းပွားစရာရှိနေမယ်လို့ကျွန်မတို့မထင်ဘူးပေါ့။ဒါအမေရိကန်ကလည်းသူ့ပုံသဏ္ဍာန်နဲ့သူ့ engage လုပ်တာ။ထို့သူအာဆီယံ member state တွေမှာလည်းနိုင်ငံတစ်ခုနဲ့တစ်ခုနဲ့ engagement လုပ်တဲ့ပုံစံတွေမတူကြဘူးပေါ့။ဒါကတော့ဒါလွတ်လပ်တဲ့ချင်းကပ်ပုံတွေနဲ့တွားကြတယ်လို့ကျွန်မတို့မြင်တယ်ပေါ့နော်။ဆိုတော့အဲ့တော့ထူထူထူထူကျွန်မထင်တယ်။အာဆီယံဘက်ကလည်းအမေရိကန်ကဒီချင်းကပ်ပုံကိုဒါသူတို့သူတွေထူးထူးအငင်းပွားပွဲရရှိမှာတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လွတ်လပ်တဲ့နိုင်ငံတစ်ခုရဲ့လွတ်လပ်တဲ့အချင်းကပ်ပုံတွေကိုသူတို့ပြောဖို့ဆိုဖို့ရနိုင်ငံတစ်ခုနဲ့တစ်ခုမှာတော့ကျွန်မထင်တယ်အကန့်အသတ်ရှိတယ်လို့မြင်တယ်ပေါ့လေ။ဟုတ်ကဲ့
။အဲ့တော့ဟိုအမေရိကန်ဘက်ကအဲ့လိုဒီလိုမြန်မာနိုင်ငံနဲ့ပတ်သက်ရင်ဒီအာဆီယံနဲ့သူတို့ဆက်ဆံဆွေးနွေးတဲ့အနေအထားတွေပေါ့လေ။အဲ့ဒီမှာတကယ်ပဲဟိုအမေရိကန်ဘက်ကပိုပြီးတော့ဖိအားပေးနိုင်မယ်ဒါမှမဟုတ်အာဆီယံကိုတစုံတရာဒီထက်မကပိုပြီးလှုပ်လာနိုင်အောင်ပေါ့လေသူတို့တစုံတရာအပြောင်းလဲတွေဖြစ်လာဖို့များရှိလားရှင်ဒီအခုထိပ်သီးဆွေးနွေးပေးအပြီးမှာပေါ့နော
်ဟုတ်ကဲ့အမေရိကန်ပြည်တော်စုအနေနဲ့ရောပေါ့လေ Now ASEAN counterparts say ni ne yo da myama bi yee ha khu na pyaw thulo bo 5 point consensus ha ta nit jaw cha twa bi to tat mu ma shi bu bo di ma shi de bo ma ro da au to tat mu shi la aw ma lo chin kat bon ni ne twa cha ma le so ra ro da thu ro di thait di si we bwa ma issue de ko ni ne swe nwe a phie sha cha lai me lo jama di lo bae na le tha ba
Aku Dosimaonga di Tate Sunwe Bue Jimba ni de Ting Tate San San Yao Lare Kama di ASEAN Gaozao ni de o Twebu Shi La Shin.
Malaysia Nanganyai Wenji Nero Twebu Shi Bare. Now we took Kuranga Lebe di ASEAN ne US Gaozao ni Bono to the PND NUG ne or the Char Stakeholder in Eva Twitin Solo Biro Bono to do get I don't get a Gaozao di Pietalo to Kuran Lebe, Jamarunet Ku di Jama Yao ni de Chima, Twison Bolo.
ตบอดูท่าราชีบาร์ตุกูไรแล้วทบพอเปียวสุบีดาဖြစ်တယ်ဆိုတော့ကျွန်တော်တွေးဖို့လို့ရှိပါတယ်မလေးရှားနိုင်ငံတိုင်းဝင်ကြီးနေโอเคအခုဒီအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံဘက်ကပေါ့เนาะသူအာဆီယံကိုအစုပြုထားရတဲ့မှာ NUG
အမျိုးသားညီညွတ်ရေးဆိုရကိုလည်းဒီဟိုထိတွေ့ဆက်ဆံဖို့ပေါ့เนาะဒီချက်ကရောတကယ်အာဆီယံဖွဲ့ဝင်အခြားနိုင်ငံတွေကဟိုသဘောတူမယ်လို့ရောထင်လားရှင် အလုံးမဖြစ်ဘူးဓမ္မမဟုတ်လို့ရှင်လည်းပဲဟိုပေါ့နော်အကောင့်ထဲမဖော်နိုင်သေးဘူးစတက်ဖြစ်နေတယ်ရက်တက်နေတယ်အပေါ်
စဉ်းစားနေကြပြီတချို့လည်းအခုထုတ်ဖော်ပြောဆိုလာကြပြီဆိုတော့ကျွန်မထင်ပါတယ်အာဆီယံထဲမှာလည်းပဲအတွေ့အကြုံမြင်သစ်တွေတော့ရောက်လာလိမ့်မယ်လို့ကျွန်မအနေနဲ့မြင်ပါတယ်ဟုတ်တစ်ဖက်မှာကြတော့ဒီကမ္ဘောဒီးယားလက်ရှိအာဆီယံဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားကသူဒီစစ်ကောင်စီဘက်နဲ့တော်တော်လေးဟိုထိတွေ့ဆက်ဆံနေတာပုံများနေပေါ့နော်အထူးသဖြင့်ဒီလူသားချင်းစာနာမှုကူညီမှုဆိ nine me any tabono, and I'm you or she lashing body cacare she lashing.
Cacare or guna, pure mesolution, a good lashy down when you tarry Ogotabo, no? The Asia Ogota go ranga, pure lushin, palo lobo, no? Sit dag at the water, ma, lulu yames or a tangani, sinzani, a lujamaro di luvenale, tajamulo, the petta bono, do that in a borodi, sanatramusaya, a good needy go, dome solution level, let do it. ဒီပေါ့နော်နေပြီးတော့မှထိုင်နေုံနဲ့ဒါတနိုင်ငံလုံးကိုအုပ်ချုပ်လို့ရနေပြီလို့ထင်လို့ရတဲ့အနေအထားမျိုးမဟုတ်တော့ဘူးပေါ့နော်ဒါကြောင့်မို့လို့ဟိုပြောမယ်ဆိုတော့အခုလက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့ရောဒီပေါ့နော်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးကြမယ် agency တွေအနေနဲ့ကဒါ assessment ဆိုတာရှိရပေါ့နော်တကယ်တကယ်ကြတာဒီ assessment လောက်တာလွယ်လို့ရှိရင်
အခုလက်ရှိအမေရိကန်အစိုးရကဟိုထိန်းချုပ်ထားတဲ့ဒီမြန်မာနိုင်ငံဒီဟိုနိုင်ငံသားအရန်ငွေဒီ1 billion dollar 1 billion ကိစ္စမှာအခုNUG ကဘယ်လိုဆောင်ရွက်ဖို့ရှိလဲရှင်အဲကျမတို့ကောမဒီဖွဲ့ထားတာလဲရှိပါတယ်ဆိုတော့ဒါဟာကျမတို့အစိုးရရဲ့လုပ်ငန်းစဉ်များစွာတွေက
the cool body, no? I do Daga, Dago Mio Vido, tomorrow loading low tide at the champ and Ango Yashi Yeru, Malopen and Niluro, but Yao, no, Talon at the time at Abdi Luru, yes, so yes, Cecilu, Piolu Yan, Pitulu, Pesan, eh, Guni Bambu Muri, never Divanaya Monguri, Tolaya Monguri, Lepani, and Pitabono, the Pamaleve, the 1 billion Sabi, and a thing like the issue of Shilarama. So the Pamaleve, Bono, the Tima Bumu. Politically, bono, official recognition, so rane, ye. Now, tomorrow, baga financial institution, you belong well functioning, loan line, ye, bile, so re, cheletiga, kunabara 1 billion go, no, bono, pay chima release loan, so rane, dine diame, cheleti, ching and luachet, pinima, I do le, tomorrow, di ching and luachet in a piso, the pagale, juzare, the pagalebe, kunabiodrum, you bono, nanga, yeah, politically recognition, jala, on the way, tomorrow, juzar, so many up your party.
ကျေးဇူးတင်ပါတယ်ဒေါ်စင်မောင်အခုလိုအချိန်ပေးပြီးပြောကြားပေးတဲ့အတွက်ဟုတ်ကဲ့အဲကျွန်မလည်းအခုလိုမျိုးပေါ့နော်ရှင်းရှင်းလင်းလင်းတချို့ပြောဆိုခွင့်ရတယ်အချိန်လည်းပေးပြီးတော့ပြောခွင့်ရတဲ့အတွက်ကျေးဇူးများတင်ပါတယ်ဟုတ်ကဲ့အန်ယူဂျီမြို့သားညီညီရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကိုမှအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတော့တောက်ကြညာတိုင ောင်းချတဲ့အပိုင်းမှာမထိခိုက်အောင်ဈေးနှုန်းထိန်းညှိပြီးတော့ဆောင်ရွက်နေတယ်လို့စားသောက်ဆိုင်လုပ်ငန်းရှင်တွေကပြောပါရယ်။ယူကရိန်းဒုက္ခသည်တွေကိုကူညီဖို့ဆက်ခရမန်ထိုမှာပြင်ဆင်နေကြတာဆရာတွေကိုခုတစ်ပတ်အတူတဆုံးနဲ့အမေရိကန်တခွင်အစည်းအဝေးမှာကိုအောင်ကစူးစီးတင်ပြထားပါရယ်ခင်ဗျာ။
ニューヨークにニューロエルヴァニーとパッカンランスリアマーစရီ CM ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစားဖွင့်ခဲ့တာပါအရင်နှစ်တွေတုန်းကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှကိုဗစ်ကြောင့်လုပ်ငန်းရနာမဲ့အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကဇွဲကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဒီတက်လည်းတက်တဲ့အချိန်မှာရောင်းအောင်ကျွန်တော်ကကြာတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကောင်တော့မိသားစုတွေကြီးပဲအကောင် family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမားတွေနဲ့ကြီးပဲအကောင်လုံးတော့ဆိုတော့ဆိုင်ရောမပဲဘူးကိုအမြဲမရတဲ့ဘယ်လိုပြောလဲအကောင်လုံးတမိသားစုတွေဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားသလိုတည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကျကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြာခဲ့ပါတယ
်ကျွန်တော်တို့ကြတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းရင်ပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲ့ဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်တို့ဆယ်ပစ္စည်းဆယ်ထုတ်လို့ခြင်းတယ်ဆိုရင်နှစ်ထုတ်ပဲရရတယ်အဲဒီမျိုးကိုကိုနဲ့လေဒီတိုင်းပဲကိုလိုခြင်းတော့မရဘူးအဲလိုမျိုးတွေတော့ခက်ခဲရှိတယ်ဗ
ျကိုဗစ်ကာယောဂါအပြင်အခုခါမှာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားစစ်ကြောင့်ကမ္ဘာတစ်လောက်ရိုက်ခတ်မှုတွေရှိလာပြီးဒက်စီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုယ့်စီမှာဝယ်ယူအားပေးသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောက်မှုဝန်လေးနေကြပါတယ်အဲ့ဒီအထက်မှာကိုရှိသွေးလည်းပါပါတယ
်ဘေးကျဆိုရင်ကျွန်တော်ဆိုင်ဆောက်ကတော့ခုနကဘယ်လိုပြောမလဲတဘာမှဘလောက်မှ6ချက်တော့ရှိမှ6ချက်ခုနချက်တော့ရှိမှအခုအချိန်ကျတော့ကျွန်တော်တို့15ချက်လောက်ထိဝယ်ရတယ်ဒါပေမဲ့ဈေးနှုန်းကျတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လည်းဘယ်လိုပြောမလဲကျွန်တော်ကကြတော့လူများများယူတယ်လေအဲ့တော့ဟိုဘယ်လိုပြောမလဲ100ဘူးရောင်းမယ်ဥမာတစ်ခုကို10ရောင်းမယ်ဆိုရင်လူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကြတော့9ချက်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောက်တော့ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တော့ဘယ်လိုပြောမလဲတိတ်တော့အမျက်တော့မကြံဘူးပေါ့နော်စိုင်းလည်းမပိတ်ဘူးအလုံးသမားလည်းမလျှော့ဘူ
းကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေနဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်အခုခါမှာတော့လူများပြားစီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီအဲ့ဒီအချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပျောင်းထားပြီးဖြစ်တဲ့အတွက်စရီ CM အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်အခုလက်ရှိဖွင့်ထားတဲ့စိုင်းနေရာရဲ့နောက်ဖိတက်တဲ့မှာပဲ10မိနစ်ပဲလမ်းလျှောက်ရဟိုဘက်ဝင်းဒီဘက်ဝင်းပေါ့နော်အဲ့ဒီထဲမှာလူ900လောက်လောက်တယ်အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ် ဒီတယ်ပေါ့နော်ကြည့်အဲ30လောက်ကကွန်ပျူတာသူတို့ကွန်ပျူတာဆိုင်ရန်လေကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်30အဲ့ဒီအခုဒီဆိုင်ပေးရကုမ္ပဏီကအရင်တော့ဟိုကျွန်တော်ဆိုင်သေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူမရှိတာခုနကပြော900လောက်က30ပဲရှိတယ်တချို့တော်တော်များများအိမ်မှာပဲလောက်ကြတယ်လို့ပြောတယ်ဒီဒီလာတဲ့လူဟောင်းနေရပေါ့နော်သူတို့ဒီနောက်နှစ်လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်တဲ့အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားပြီ
။အမေရိကမှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါ။ကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ကြေကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုန်းတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်။နောက်ထပ်သာကုန်စည်နှုန်းတွေတက်လာမယ်ဆိုရင်တော့ဆိုင်းမာရောင်းတဲ့ဈေးတွေလည်းလက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ
်။သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြောဒီတက်ကြီးလာရင်တော့ဈေးနှုန်းနည်းနည်းလေးပြင်မဲ့သဘောရှိတယ်အခုကတော့ဘယ်လိုပြောလဲကိုဝင်ဝင်နဲ့ဒီကိုကွန်စတူမာတွေလည်းအများလည်းမပြက်လာနိုင်ကြရည်လေအဲ့တော့ညော့သွားတာတော့မရှိဘူးအဲ့တော့ဈေးတက်လဲတချို့လူတွေကတော့သူတို့သဘောပေါက်ပါတယ်ဈေးတက်မယ်ဆိုရင်လေသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်ဘဲတခြားနေရာတွေလည်းသူတို့ဝယ်နေရတာသူအားလုံးသိကြတာပါလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးကြက်လောက်ထက်တင်ဒေါ်လာလောက်ထက်တင်နဲ့သူတို့တော့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုအခြေအနေတွေကြားမှာပဲဆယ်နှစ်ကြာခက်ခဲခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Siri CM စားတောက်ဆိုင်ရေရှည်ရည်တည်သွားနိုင်မှုလဲသူကမျှော်လင့်နေပါတယ်ခင်ဗျာအမေရိကန်ဆိုရကယူကရိန်းဒုက္ခသည်တွေလက်ခံမယ်ဆိုပေမဲ့လဲဘယ်တော့စတင်လက်ခံမယ်ဘယ်နေရာတွေကိုပို့မယ်ဆိုတာနဲ့ပတ်သက်ပြီးတော့တရားမသိရသေးပါဘူးဒါပေမဲ့လဲအလေပတ်ဗီဇာနဲ့ဝင်ရောက်လာသူတွေနဲ့တောင်ပိုင်းနယ်စပ်ကဖြတ်ကျော်ဝင်ရောက်လာသူတွေကိုတော့ဒေသခံတွေကစနစ်တကျအကူအညီစပေးနေပါတယ် House of Bread ဖခင်ကတင်းအုပ်ဆရာ Edward Kislian ခါက
A system of host
ဒီလိုလာတဲ့ဒုက္ခသည်တွေကိုနေရာဖယ်ပေးမဲ့သူတွေနဲ့ကွန်ရက်တစ်ခုလုပ်ထားပါတယ်အများစုကတရားမဝင်လာကြပြီးကယ်လီဖိုးနီးယားနယ်စပ်ကိုဖြတ်ပြီးတဲ့နောက်နေရာအနှံ့ကိုရောက်ကုန်ပါတယ
်ဆန်ခရမန်တိုဒေသဝန်ကျင်မှာအရင်ကတည်းကယူကရိန်းနိုင်ငံကအခြေချရွှေ့ပြောင်းသူအများစုနေထိုင်ကြပြီးဝါရှင်တန်နယူးယောက်ချီကာဂိုမှာလည်းနေကြပါတယ်အမေရိကန်ဆိုရကဘာသာရေးဖိနှိပ်မှုကြောင့်ထွက်ပြေးလာသူတွေကိုလက်ခံမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်း1980နဲ့1990ကာလတွေမှာဆိုဗီယက်ပြည်ထောင်စုဟောင်းကခရီးရန်ဘာသာဝင်အများအပြားရောက်ရှိလာကြတာပါ World Relief ဒုက္ခသည်ကူညီရေးအေဂျင်စီကမန်နေဂျာဗနစ်ဆာဟာမာက
After the fall of the Soviet Union,
Soviet Union ပြိုကွဲပြီးတဲ့နောက်ယူကရိန်းနိုင်ငံသားတွေနဲ့ဆိုဗီယက်နိုင်ငံဟောင်းကလူတွေ Sacramento မှာလာစုကြတော့လူနဲ့တောင်းလောက်ဖြစ်သွားပြီးတော့ဖျားကြောင်တွေလုပ်ငန်းတွေတိုးချဲ့ကြရတဲ့အင်အားတော်တော်တောင့်သွားပါတယ်
ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားဘက်ကဝင်သိမ်းတဲ့2014ခုနှစ်ကာလတုန်းကလည်းဒုက္ခသည်အများပြားထပ်ပြီးတော့ရောက်လာပါသေးတယ်။ခုအခါမှာတော့အမေရိကကိုအရင်ရောက်နှင့်နေသူတွေကယူကရိန်းမှာကျန်နေသေးသူတွေအတွက်စိုးရိမ်နေရပါတယ်။ယူကရိန်းဒုက္ခသည်တဦးဖြစ်ခဲ့တဲ့မီလာယက်ဖတ်က
စိတ်မကောင်းဖြစ်ရပါတယ်။ကျမမမောင်နှယောက်နဲ့သူတို့မိသားစုတွေအမေလည်းရှိပါတယ်။အမေကို1943မှာမွေးပြီးတော့အဲ့မှာပဲနေကြပါတယ်။အခုဆိုရင်နေစဉ်နေတိုင်းမနဲ့ရောညရောဖုန်းခေါ်ပြီးတော့သူတို့အခြေအနေကိုမေးရပါတယ်
။ San Fernando မှာခုကအရှေ့ဥရောပစားတောက်ဆိုင်ကုန်စုံဆိုင်နဲ့ဖျားเจ้าတွေလည်းရှိနေပါပြီ။လုပ်ငန်းတွေလည်းပုံမှန်လည်ပတ်နေတာကြောင့်ဝင်ငွေရှာပြီးတော့ကျန်ခဲ့သူတွေကိုလှမ်းထောက်ပံ့ပေးကြပါတယ်။ရွှေပြောင်းအခြေချသူတဦးဖြစ်တဲ့ Alexandra Jatsanko က
ကြားနေမြင်နေရပေမဲ့ဘာမှလုပ်မပေးနိုင်တာကစိတ်ပူပန်သောကဖြစ်စေပါတယ်။လုံနိုင်တာတခုတည်းကလည်းအလုပ်လုပ်ပတ်စံရှာပြီးအစားအစာဝယ်ဖို့အတွက်ပတ်စံကူညီရုံးပဲတက်နိုင်ပါတယ်
။ယူကရိန်းကိုရုရှားတွေကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲကြောင့်ယူကရိန်းကထွက်ပြေးလာသူ4,000ကျော်နေပြီးအများစုဟာအိမ်နီးချင်းနိုင်ငံတွေမှာခိုးလုံနေထိုင်နေကြပါတယ်ခင်ဗျာ
။သုတော်ဆောင်လေအမေရိကန်အခွင့်အစည်းအစဉ်ကိုကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါတော့တောက်ကြညာတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစည်းအစဉ်ကိုအလှည့်ပေးခြင်းပါတယ်။လူမှုညဉ့်ညမ်းစီတဲ့ကာဗွန်ဒိုင်အောက်ဆိုက်ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ပဲလျှက်စစ်တပ်အားပေးထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတ်ရုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့ဒီတစ်ပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ပြထားပါတယ်ခင်ဗျာ။
ဒီတစ်ပတ်တော့လေလူညဉ့်ညမ်းစီတဲ့ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ဘဲပျက်စစ်တဲ့ထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးမှာပါ။ အနုမျိုးအိုက်တန်ရဲ့အလဲဘဟုနျူကလ িয়াস ကွဲပွားမှုကနေထွက်လာတဲ့စွမ်းအင်ဖြစ်တဲ့နျူကလ িয়াস စွမ်းအင်ကိုသုံးပြီးပျက်စစ်ဓာတ်ကိုထုတ်ယူတာဖြစ်ပါတယ
်။နျူကလ িয়াস ပျက်စစ်စွမ်းအင်ဆိုတာကျွန်တော်တို့နျူကလ িয়াস ဖြူရယ်လို့ခေါ်တဲ့နျူကလ িয়াস လောင်စာအဲ့ဒါကိုနျူထရွန်နဲ့တိုက်လိုက်တဲ့အခါသူကပြုတ်ပွဲသွားတဲ့အချိန်မှာဒီပြိုင်နဲ့စွမ်းအင်ထွက်လာပစ္စည်းရလဲအစ်စ်ဖြစ်လာစွမ်းအင်ထွက်လာအဲ့စွမ်းအင်ကအများတော့အခုစွမ်းအင်ပေါ့အဲ့အခုစွမ်းအင်ကျွန်တော်တို့ကအထူးသဖြင့်ရေကိုအပူတိုက်တော့ရေကိုအပူတိုက်လိုက်တဲ့ခါဆိုရင်ရေကရေနှုံးငွေဖြစ်လာတယ်ရေနှုံးငွေကတာပိုင်းကိုလှည့်လိုက်ဖြစ်အစ်စ်စွမ်းအင်ဖြစ်ပြောင်းလဲသွားတယ်အဲ့ဖြစ်အစ်စ်စွမ်းအင်အဆုံးပြုတာဖြစ်တယ်ဟောကျွန်တော်တို့ကအရင်ကလည်းပြောပြပါတယ်ဟောဆက်ယူပေါင်း439 440လောက်ရှိတဲ့ဆက်ကျက်စစ်တယ်မေဂါဝတ်တန်ပေါင်းများစွာထုတ်ဆက်ဖြစ်ပါတယ
်ဟုတ်ကဲ့ပါဆက်နျူကလ িয়াস စွမ်းအင်တွေရလာတဲ့အခါမှာဒီစွမ်းအင်တွေကိုဘယ်လိုသုံးတယ်လဲပမာဆုံးပြောပြပြပါဆက
်နျူကလ িয়াস စွမ်းအင်တွေကိုသုံးလာတော့လင်းမျိုးရှိတော့တကယ်လို့တော့ပထမဆုံးသူတို့လုပ်ချင်တာကတော့နံပါတ်1အနေနဲ့တော့ဒီဘုံလုပ်ချင်တာပေါ့နံပါတ်2အနေနဲ့ကတော့ကုလားနျူကလ িয়াস စွမ်းအင်ကျက်စစ်စွမ်းအင်ကိုလုပ်ချင်တယ်နံပါတ်3ကတော့ကျွန်တော်တို့ကဓာတ်ရုံချီနဲ့ဆေးကုသကန်ဆာတို့ကတော့ကုတာလေအဲ့လိုမျိုးတုံးတယ်။နံပါတ်၄ကတော့ isotope ဆိုတာဆေးပညာမှာအဆုံးထွက်တာရှိ။ဒီလေးမျိုးကတော့အများဆုံးသုံးပါလေ
။ဟုတ်ကဲ့ပါဆက်။ဆက်အိတ်ရဲ့မှာဒီ nuclear ပျက်စစ်စွမ်းထုတ်လို့ရတာလေးနည်းနည်းပြောပြပေးပါဆက်။အ
ဲပထမဆုံးလို့တုံးကတော့သူတို့ကအဲ့ဒါ uranium 235ကို enrich လုပ်တယ်ပေါ့အများကြီးရောက်လို့ပေါ့။အဲ့မှာသူက neutron တိုက်တယ်တာခုနကလို့ဒီပွဲတော့သူစားတော့တယ်။ဒါပေမဲ့ကိုကောင်းလာတော့ဒီကိုရီးယားလို့ uranium 238ပဲဒီ raw material တွေ direct ထည့်ပေါ့သုံးတဲ့ခါကျတော့အမှန်တကောင်းတဲ့ပစ္စည်းရအဲ့ဒီကိုရီးယားကဆိုရင် protium လို့ uranium လို့ကြားတယ်အဲ့တိုင်းပဲ uranium ကန်ဒီက238ကန်ဒီပြောလုံးလိုက်လဲ americium လို့နောက်ထပ်သုံးလို့ရတဲ့ပစ္စည်းလို့ပေါ့လေ protium လို့ပါလို့အကုန်လုံးဖတ်လာတဲ့ plutonium ထိကြားတယ်အဲ့ဒီပစ္စည်းအားလုံးကတက်စစ်တက်ပြန်ထုတ်လို့ရတယ်ဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အဆုံးရလာတဲ့အတွက်အဲ့ဒါကိုကျွန်တော်တို့ကပါခေါ်လာ breeder reactor လို့ခေါ်တယ်။အဲ့ breeder reactor ဆိုတာခုနကျွန်တော်ပြောတာလို့ပဲ thorium လို့ uranium လို့ကိုကျွန်တော်တို့က neutron နဲ့တိုက်လိုက်တယ်။ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အဆုံးပြုလို့ရတဲ့ radio တက်တိကျတယ်။အဲ့ဒီ radio တက်တိကျတဲ့ပစ္စည်းအနေနဲ့နောက်တစ်ချိန်ပြန်ဆုံးတော့အဲ့ဒီပစ္စည်းတွေက fuel အနေနဲ့အထူးသဖြင့်သုံးလိုက်တာပေါ့။ဒါမှမဟုတ်ဒီကတည်းကလေအဲ့ဒီ CY နဲ့မဆုံးလဲအဲ့ဒီကောင်ကို enrich လုပ်တော့တခါ first ရောနုဘောလုံးလည်းနေဆိုတော့ဖြစ်ကြတယ်ဒါပေမဲ့ဒီနေ့ချက်မှာတော့အဓိကအဲ့ဒီတံပေါင်းပုံရက်စစ်တက်ထုတ်ခုပဲအဓိကသုံးရတာဖြစ်တယ်ပေါ့ဒီ greater reactor ကအမှန်တရေးပါလာတော့ကိုတွေ့ရပါလေ
ဆရာပြောတယ်လို့ပေါ့နော် greater reactor စီမှာသုံးလို့ရဆိုတော့ဒါကပြန်ပြည့်မြင်စွန့်ရင်ဖြစ်နေသလားဆရာ
အဲ့လိုတော့ပြောလို့ရတော့ပျံပြင်းမြန်ဆိုင်ရလို့ပြောလို့ရဒါပေမဲ့ဒီမှာကသူကပြောင်းလဲမှပြန်ပြည့်တယ်ဆိုတော့လေ breeder ဆိုတော့ကျွန်တော်မွေးမြူထုတ်ပေးလိုက်တော့ပေါ့နောက်ပစ္စည်းတစ်မျိုးဖြစ်သွားတယ်အဲ့ပစ္စည်းကိုပြန်သုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းပြန်သုံးတော့အဲ့တော့ဒါပစ္စည်းအစစ်အစစ်တွေဖြစ်လာလို့သုံးတဲ့အတွက်အခုအချိန်မှာတော့သူတို့ဒီပြန်ပြည့်မြန်ဆိုင်ရပေါ့လေပြည့်စုံမြန်ဆိုင်ရဆိုပြီးတော့နာမည်တက်ပြီးတော့သုံးလာတော့မရှိသေးဘူးဒါမဲ့ဒီ renewable energy အနေနဲ့ပြောချင်လဲရတယ်မပြောချင်လဲရတော့ environmentalist တွေကတော့တောင်းချင်သမားတွေကတော့အဲ့ဒါအများကြီးဆိုဘောမတူချောက်ပေါ့
ဆက်ဒီ nuclear စွမ်းအင်ကိုတချို့ကတန်ရှင်းနဲ့စွမ်းအင်လို့လည်းပြောတယ်ဆရာအဲ့ဒါရောမမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့စွမ်းအင်လို့တို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်တဲ့စွမ်းအင်ပေးတာဟုတ်အဲ့တော့သူကအမှန်တန်ရှင်းတဲ့ဆိုင်မှာကမ္ဘာကြီးမှာကာဗွန်အောက်ဆိုက်ကြောင့်ကျွန်တော်တို့ region ဖြစ်တဲ့ region ကြောင့်ဒီရေခဲတွေရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမှစသဖြင့်ပေါ့ကျွန်တော်တို့လည်းဒီတန်ကိုခံစားရပါတယ်။ဒါပေမဲ့ကာဗွန်အောက်ဆိုက်လုံးဝမထွက်တဲ့အဲ့ဒီ nuclear ဆိုင်ကိုထုတ်လိုက်တဲ့အခါမှာအဲ့ဒီ nuclear ဆိုင်မှာတစ်ဖက်ကလည်းအဲ့ဒီ reactor ဆီကတစ်ခါကျထင်းလို့မရထင်းသိမ်းလို့မရဖြစ်နေတော့ဝင်ကြည့်အရင်ညံ့ညံ့စီလေပြင်းညံ့သွားတာနှစ်ပေါင်း30အထိဒီပုံကြီးကသုံးလို့မရကမ္ဘာကြီးပျက်စီးသွားတယ်။အဲကြောင့်ဒီတော့ပါရှင်းတယ်လို့ပြောပြီပဲ။သူကညင်ညာလာတယ်။ပါနေတော့သူ့လိုမှပြောရခက်။စွန့်ရင်ကတော့ထွက်လာတဲ့ဟာတော့စန့်ရှင်းပါတယ်။သို့တော်လည်းသူကကြံတဲ့ဟာညင်ညာလဲဆိုတော့ပြောရနည်းနည်းလေးအခက်ခဲရှိတယ်လို့ကျွန်တော်ထင်တယ်။အဲတော့ဒါမဲ့အစ်စ်တော်ပြရမလားဆိုတဲ့ဟာစဉ်းစားရမှာဖြစ်တယ်
။ဟုတ်ကဲ့ဆရာ So the nuclear tapong puri nebono, yes it are the tongue nijara. Nyamaning and trickle, sir blue the boy of Alessia, sit Nyamaning and Drip Chenna Bamla, sir.
The candidate of Nyamaning Ama, Lufu the Connor, which you know of the outstanding name, sir. If I know that Nyamaning Ama, Monazai standing on the budget or Toria, Tanya, Atoria, Nyay Tugalu, your baby manager, or Uranian. ไอ้ยูเรียนนี่ก็จํานวนรู้ว่าเนี่ยเนาะอันริชลูกกว่าตลอดคัดได้ยูเรียนนี่สุดตัวไม่ทรงเลยฮะแต่ว่ากูอ่ะ23เอกตายไอ้ตรงนี้อ่ะตัวเรียนไอ้ตายไอ้ตรงนี้อ่ะปรีดาเรียกจ่ายพอแล้วสรุปว่าเนี่ยอะคนน่ะยังกองน่ะแล้วดีถ้าโหเจํานวนรู้ว่ายูเรียใส่อยู่นักคู่ต้องรู้แล้วหมดเลยจะบ่หมดเลยลงไปเลยเนาะเจํานวนเนี่ยเสร็จเป็ดน่ะต่อเลยอยู่ดีเลยว่าไม่น้องเราเจํานวนที่มาส่วนใส่อยู่รู้เนี่ยแต่สิทธิ์ได้ซ ုံးကြတယ်။ဥပမာအဖြစ်ခုဘင်္ဂလားဒေ့ရှ်ဆိုရင်သူတို့ဒီနျူကလီးယားဇာပေါင်းကိုကြီးပြီးသွားရင်ပေါ့လေဒီလိုလည်းဆိုလို့လို့ဆိုတော့ကျက်စစ်တပ်တွေလုံးလုံးလောက်ထွက်လာကျွန်တော်လည်းသူတိုက်လို့လည်းညာလိုက်တယ်လို့ကြားရတယ်။ဒါပေမဲ့ကျွန်တော်ကကျက်စစ်တပ်အားမရှိဘူး။အဲ့တော့ကျက်စစ်တပ်အားမရှိဘူးဘယ်တော့မှမဖြစ်နိုင်ဘူး။ဟောရေးအားကျက်စစ်လုံးမယ်ဆိုလည်းကန့်ကွက်တယ်ညာရှိတော့အဲ့ဒီတရားဇာပေါင်းကိုညာလုံးရင်ကောင်းမလားလို့ဒီအချို့အဖြစ်တွေကိုနည်းနည်းလေးစဉ်းစားတော့အနာဂတ်အတွက်တိုင်ပင်ဆွေးနွေးဖို့တော့လိုမယ်လို့ထင်ပါတယ်
။ဒေါက်တာခင်မောင်ညိုပါကမ္ဘာမှာအမေရိကန်တရုတ်ပြင်သစ်နဲ့ရုရှားနိုင်ငံတွေဟာနျူကလ িয়ার ဆွမ်းအင်ကိုအများဆုံးသုံးနေဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှတန်းပြီးဆုံကြအောင်မယ်နော်။
တော့ခင်ဗျားတို့ဆီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ် FOA ကနေတော့ကြာနေညပိုင်းမြန်မာဘာသာဆီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောတာရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာမေလ12ရက်နဲ့13ရက်နှစ်ရက်ကြာကျင်းပနေတဲ့ဒီအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲရဲ့ပထမနေ့မနေ့ကအာဆီယံ8000အခြားနိုင်ငံတွေကခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ပီတော်မှာလက်ခံတွေ့ဆုံခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိုဦးစားပေးထောက်ပံ့နေတဲ့အချိန်မှာဒီစည်းဝေးပွဲကအမေရိကန်အနေနဲ့အာရှပစိဖိတ်ဒေသကိုအာရုံစိုက်မှုရောမသွားဘူးဆိုတာကိုပြသတဲ့စည်းဝေးဖြစ်အမေရိကန်အရာရှိတွေကပြောဆိုနေကြပါတယ်ဒီထိပ်သီးစည်းဝေးပွဲမှာအာဆီယံနိုင်ငံ10နိုင်ငံထဲက7နိုင်ငံခေါင်းဆောင်တွေကတက်ရောက်ခဲ့ပြီးတော့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကကိုယ်စားလှယ်တွေတော့ပါဝင်ခဲ့ခြင်းမရှိပါဘူးရှေ့တောင်အာရှဒေသတွေနိုင်ငံတွေရဲ့ရာသီဥတုပြောင်းလဲပေါ့ပြန်မှုတိုက်ဖြတ်ရေးရေချောင်းသွားလာရေးအများပြည်သူကြမ်းမာရေးနဲ့အခြေခံအဆောက်အုံအတွက်အမေရိကန်ဒေါ်လာတန်150ကျော်သုံးဆွဲဖို့ကိုလည်းသမ္မတအင်ပီတော်ကကြေညာထားပါတယ်အမေရိကန်ပြည်ထောင်စုဒီအာဆီယံနိုင်ငံတွေနဲ့ဆွေးနွေးပွဲဖြစ်လာတဲ့45နှစ်အတွင်းပထမဆုံးချိန်အင်ပီတော်မှာအခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအတွင်းကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စတွေကိုအဓိကဦးစားပေးဆွေးနွေးကြတာဟာလူခွင့်ချိုးဖောက်မှုတွေကိုအရေးမကြီးသလိုပစ်ပယ်တာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွင့်အဖွဲ့တွေကသတိပေးပြောဆိုလိုက်ပါတယ်အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝန်ဒီရှာမန်ဟာ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ဝါရှင်တန် DC မှာမေလ12ရက်နေ့မနေ့မနက်ပိုင်းကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဖိနှိပ်ခံရတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီသွားမယ်ဆိုတာကိုထပ်လောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်နိုင်ဖို့ညဉ့်ညမ်းစွာကြိုးပမ်းနေကြသူအားလုံးကိုဆက်ပြီးထောက်ခံသွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညပိုင်းအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 30.52တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.